မင်္ဂလာပါရှင် VOA American အသံကနေစနေနေ့နဲ့ခင်းမြန်မာဘာသာအစီအစဉ်တွေကိုမနေ့9နာရီထိဆက်လက်ထုတ်လွှင့်နေပါတယ်ဒုတိယပိုင်းနာရီဝက်အစီအစဉ်မှာကြားမှာကတော့
သာသာစီစီအဲ့ဒီလိုဖြစ်သွားတဲ့အတွက်ဒီမှာဒုက္ခတွေရောက်နေတာဟာပိုကျုံမရှိလို့ဖြစ်သွားတယ်လို့ပဲထင်တယ်ပိုကျုံကရှိလို့ရှိရင်လောက်မဆိုးပဲနဲ့ပြည်ရင်းစစ်ကလည်း
အာဇာနီနဲ့အထူးစီစဉ်ဖြစ်တင်ဆက်ထားတဲ့အမျိုးသမီးကဏ္ဍမှာအပြည့်စုံကြားမှာပါရှင်။နောက်ပိုင်းမှာလည်းသိပ္ပံနဲ့နည်းပညာ၊နည်းနည်းချင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်တွေကိုလည်းထုတ်လွှင့်မှာပါ။အခုတော့ကမ္ဘာသတင်းစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းရေးသားချက်တွေကိုမက်နန္ဒာချန်နဲ့ကိုဇော်ဝင်းလိုင်တို့ကပြောပြမှာပါရှင်။
မြန်မာနိုင်ငံမှာလွန်ခဲ့တဲ့၃နှစ်ကစလို့ဒီမိုကရေစီကိုဦးတည်တဲ့ထူးထူးခြားခြားအပြောင်းအလဲတွေကိုမြင်တွေ့ခဲ့ရပြီးဒီတိုးတက်မှုတွေကိုပြည်ထောင်ကလည်းထောက်ခံခဲ့တယ်လို့ပြည်ထောင်နိုင်ငံသားရေးယုံအာရှရေးရာဝန်ကြီးဟူကိုဆွာယာက The Diplomat Online မှာရေးသားထားပါတယ်။ရခိုင်ခီးစဉ်အပါဝင်မြန်မာပြည်ကို2012ခုနှစ်ကတချိန်၊ကချင်ခီးစဉ်အပါဝင်မြန်မာပြည်ကိုဒီနှစ်စက်မိုင်းကတချိန်စုစုပေါင်း2ချိန်တွားရောက်ခဲ့ပြီးတဲ့နောက်မြန်မာနိုင်ငံနဲ့ပတ်သက်တဲ့သူ့အမြင်ကိုဝန်ကြီးဆွာယာကရေးသားခဲ့တာပါ။မြန်မာနိုင်ငံမှာတိုင်းဒေသလက်နက်ကိုင်တွေနဲ့အစိုးရကြားတနိုင်ငံလုံးအတိုင်းအတာနဲ့ပြစ်ခတ်ရဲဆဲနိုင်မှုနဲ့အားလုံးပါဝင်တဲ့နိုင်ငံရေးတွဲဆုံဆွေးနွေးပွဲတွေဖြစ်ပေါ်လာဖို့အတွက်ပြည်ထောင်အနေနဲ့မြန်မာအစိုးရနိုင်ငံရေးပါတီတွေနဲ့ဆက်လက်လှုပ်ဆောင်သွားမှာဖြစ်ပြီးမြန်မာနိုင်ငံရဲ့ထူးခြားတဲ့ပြည်ပြင်ပြောင်းလဲမှုတွေကြောင့်ဒါဝိုတုံ့ပြန်တဲ့အနေနဲ့ဗြိတိန်ကနေ EU ဥရောပသက်မတ်ကကချမှတ်ထားတဲ့အရေးယူဒဏ်ခတ်မှုတွေကိုဖယ်ရှားပေးခဲ့တယ်လို့ဝန်ကြီးဆွာယာကပြောဆိုပါတယ်။ဒါအပြင်စစ်တပ်မှုတဦးပြန်ထားရှိတဲ့အထိဗြိတိန်ကမြန်မာစစ်တပ်နဲ့ဆက်ဆံမှုတွေပြန်လုပ်လာသလိုတိုက်ခိုက်ရေးနဲ့မဆိုင်တဲ့သင်တန်းမျိုးတွေကိုလည်းအခန့်အသတ်နဲ့မြန်မာစစ်တပ်ကိုပေးတာမျိုးတွေစတင်ခဲ့ပါတယ်။မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံခြေခံဥပဒေပြောင်းလဲဖို့တိုင်းရင်းသားအဖွဲ့တွေနဲ့ငြိမ်းချမ်းရေးတည်ဆောက်မှုတွေအောင်မြင်ဖို့နဲ့လူ့အခွင့်အရေးအခြေအနေတွေတိုးတက်ဖို့အပါအဝင်လှုံ့ဆော်ဖို့အများကြီးလိုနေသေးတာတွေကိုလည်းရိုးရိုးသားသားပြောရမှာဖြစ်ပါတယ်။ဒါအပြင်လူသားချင်းစာနာမှုဆိုင်ရာအခြေအနေနဲ့ရခိုင်ပြည်နယ်နဲ့တချို့ဒေသတွေမှာဖြစ်ပေါ်နေတဲ့ဒေသရင်းတင်းမာမှုတွေကိုကင်တွယ်အရေးယူဖို့လိုမျိုးချက်ချင်းလှုံ့ဆော်ရမယ်လိုအပ်ချက်တွေလည်းရှိနေတာပါ။အရေးအကြီးဆုံးကတော့ဒါတွေအလုံးတိုးတက်ဖို့ဆိုရင်နောက်နှစ်ထဲယုံကြည်စိတ်ချရတဲ့အထွေထွေရွေးကောက်ပွဲကြီးကျင်းပနိုင်ဖို့အတွက်အခုကစလို့အာသွန်ခွန်ဆိုင်ပွင့်လင်းမြင်သာမှုရှိရှိနဲ့အားလုံးပါဝင်နိုင်အောင်လုပ်ရပါလိမ့်မယ်။မြန်မာနိုင်ငံရဲ့ခက်ခဲတဲ့အကူအပြောင်းကာလမှာအဖူးထစ်တွေကတော့ရှိနေအောင်မှာဖြစ်ပေမဲ့လည်းအမေရိကန်ဗြိတိန်နဲ့ EU ဥရောပသမဂ္ဂအနေနဲ့ရိုးသားတဲ့မိတ်ဆွေတွေဖြစ်နေမြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးအတွက်တံပိုးမဖြတ်နိုင်တဲ့အတွေ့အကြုံတွေဝေမျှနိုင်ပါတယ်။ဆိုရင်ပူပန်စရာတွေရှိလာတဲ့အခါမျိုးမှာရိုးရိုးသားသားပုံမွန်လင်းလင်းထောက်ပြမှာဖြစ်ပေမဲ့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့တံပိုးရှိတဲ့အခန့်ကဏ္ဍမှာလည်းရှိနေမှာဖြစ်တဲ့အကြောင်းအဆုံးသတ်ထားတဲ့ဆောင်းပါးအပြည့်စုံကို www.thediplomat.com မှာဖတ်ရှုနိုင်ပါတယ်ရှင်။အခုဆက်ပြီးတင်ပြပေးချင်တာကတော့မြန်မာနိုင်ငံရဲ့ဆက်သွယ်ရေးကဏ္ဍမှာဂျပန်နိုင်ငံက KDDI နဲ့ Sumitomo ကုမ္ပဏီတွေကရင်းနှီးမြှုပ်နှံမှုမျက်စိကျနေတဲ့အကြောင်းကိုဂျပန်တူဒေးသတင်းစာကရေးသားထားတာပါ။ပွင့်လင်းလာကစားမြန်မာနိုင်ငံက wireless ဆက်သွယ်ရေးလုပ်ငန်းမှာ Sumitomo ကုမ္ပဏီနဲ့အတူဂျပန်ရန်ငွေဘီလီယံ200ရင်းနှီးမြှုပ်နှံမှုစီစဉ်နေတယ်လို့ဂျပန်လက်ကင်ဖုန်ဝန်ဆောင်မှုလုပ်ငန်းဖြစ်တဲ့ KDDI ကပြောပါတယ်။ဒါဟာဆိုရင်တော့မြန်မာအစိုးရပိုင်းဆက်သွယ်ရေးလုပ်ငန်းနဲ့အကြီးအကျယ်ဖက်ဆက်လုပ်ကိုင်မဲ့စီမံကိန်းအဖြစ်တွေ့လာရမှာပါ။လူဦးရေ65သန်းလောက်မှာ100ရာခိုင်နှုန်းလောက်ကသာလက်ကင်ဖုန်သုံးစွဲနိုင်ပြီးတော့ကမ္ဘာပေါ်မှာအနိုင်ဆုံးနှုံးဖြစ်နေတဲ့မြန်မာနိုင်ငံမှာဆက်သွယ်ရေးကွန်ရက်တွေတိုးတက်လာအောင်စနစ်စီမံကိန်းချဆောင်ရွက်သွားမှာဖြစ်တယ်လို့လည်း KDDI ကပြောပါတယ် KDDI Summit Global မြန်မာဖက်ဆက်လုပ်ငန်းအနေနဲ့လက်ရှိလက်ကင်ဖုန်လုပ်ငန်းတွေဆက်သွယ်မှုတွေတိုးတက်လာစေဖို့နဲ့ဆက်သွယ်နိုင်တဲ့နည်းမျဉ်းတွေတိုးချဲ့ဖို့ရည်ရွယ်ထားကြောင်းလည်းကုမ္ပဏီပြောခွင့်ရသူကပြောဆိုခဲ့တာပါဆယ်စုနှစ်တွေနဲ့ချီပြီးတော့အထူးကြံဖြစ်နေလာခဲ့တယ်လို့လူ့အခွင့်အရေးအခြေအနေတွေတိုးတက်မှုမရှိတဲ့အတွက်အနောက်နိုင်ငံတွေရဲ့ပိတ်ဆို့တန်းခတ်အရေးယူမှုတွေခံခဲ့ရတဲ့မြန်မာနိုင်ငံဟာမကြသေးခင်ကစလို့နိုင်ငံရေးစီးပွားရေးပြည်ပြင်ပြောင်းလဲမှုတွေလှုပ်လာခဲ့ရကမတို့မထိရသေးတဲ့ဈေးကွက်တစ်ခုဖြစ်နေလဲနိုင်ငံတကာကလုပ်ငန်းတွေမျက်စိကျနေတာဖြစ်တဲ့အကြောင်းအဆုံးသတ်ထားတဲ့ဆောင်းပါးကို japantoday.com စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ရှင်
။မန္နန္ဒာချန်ကနေကမ္ဘာသတင်းစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းရေးသားချက်တွေကိုပြောပြသွားပြီးတဲ့နောက်နနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုထုတ်လွှင့်မှာပါ။ဒေါ်လာလတ်တန်းကတင်ပြထားပါတယ်ရှင်။
ဒီကိမ်းနဲ့တင်ပြမယ် idiom အသုံးကတော့
give someone a hard time
ဖြစ်ပါတယ်စာလုံးပေါင်းက g i v e give ကပေးတာ s o m e o n e someone ကတူတယောက်ရဲ့ a ကတစ်ခုတစ်ခါ h a r d hard ကခက်တာ TIME time အချိန်ဆိုတော့စကိုက်ခွန်ရဲ့တိုက်ရိုက်ဒီပဲကတော့လူတူတယောက်ကိုခက်ခဲတဲ့အချိန်ပြတာပေါ့ idiom ဆိုရဲတဲ့ဝိုက်ဒီပဲကတော့လူတူတယောက်ကိုစိတ်တော့ကရောက်အောင်စိတ်ဆင်းရဲအောင်စိတ်မတက်မသားဖြစ်ရလေအောင်စိတ်တူအောင်စိတ်အနှောက်အယှက်ဖြစ်အောင်ဒုက္ခရောက်အောင်လုပ်တာကိုဆိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groopy ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
My boss is giving me a hard time by asking me to do a lot of things in a short time.
ကျွန်တော်ဆရာသမားကကျွန်တော်ကိုစိတ်ညစ်ရအောင်လုပ်နေလေရဲ့အချင်းတူတူအတွင်းမှာခိုင်းထားတာလုပ်ဆရာတွေကလည်းတပုန်ကြီးပါပဲဗျာလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
My boss is giving me a hard time by asking me to do a lot of things in a short time.
လူတူတယောက်ကိုစိတ်တော့ကရောက်အောင်စိတ်ဆင်းရဲအောင်စိတ်မတက်မသားဖြစ်ရလေအောင်စိတ်တူအောင်စိတ်အနှောက်အယှက်ဖြစ်အောင်ဒုက္ခရောက်အောင်လုပ်တာကို idiom အသုံးရဘယ်လိုပြောမလဲ
Give someone a hard time.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
American Indian အသုံးနှုန်းသင်ခန်းစာကိုဒေါ်လာလာတန်းကတင်ပြသွားတာပါရှင်။အခုဆက်လက်ပြီးတော့အမျိုးသမီးကဏ္ဍကိုထုတ်လင်းပါပါ။ဒီကနေ့ဇူလိုင်လ19ရက်နေ့ဟာမြန်မာလွတ်လပ်ရေးဖခင်ကြီးဗိုလ်ချုပ်အောင်ဆန်းနဲ့တကွာအာဇာနီခေါင်းဆောင်တွေလှုပ်ကြံခံခဲ့ရတဲ့68နှစ်မြောက်အထိမ်းအမှတ်နေ့ဖြစ်ပါတယ်။အဲ့ဒီအချိန်ကကြေကွဲပွေဖြစ်ရကြီးကိုကြုံတွေ့လိုက်ကြရတဲ့မြန်မာအမျိုးသမီးကြီးတွေဘလို့ခံစားကြပါသလဲ။ကိုလိုနီလက်အောက်ကလွတ်မြောက်ဖို့ကြိုးပမ်းရမှာတခင်မကြီးတွေအနေနဲ့ရောဘလို့ပါဝင်လှုပ်ဆောင်ကြသလဲ။နိုင်ငံရေးမှာအမျိုးသမီးတွေရဲ့အခမ်းအနားကဘယ်လိုရှိခဲ့သလဲဆိုတာတွေကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်းကစူးစီးတင်ပြမှာပါရှင
်
ကျောင်းတော့ကြာဆုံးတော့เนาะအာဇာနီတွေကြာဆုံးတော့အဲ့ဒီတော့အသက်20เนาะဇူလိုင်လဟိုဒီမှာစိတ်စိတ်ထိခိုက်တာပဲဒါအဖွားတယောက်တည်းမဟုတ်ဘူးတခိုင်းပြီလုံးเนาะအဖွားတို့နဲ့အနည်းစားဆုံးဒီတရားကွက်လုံးတလန်းလုံးဟာတခါတည်းကိုအယံကိုစိတ်ထိခိုက်ပြီးအဖွားတို့မျက်ရည်ကျရတယ်ဘာလို့ဆိုဒီလွတ်လပ်ဖို့ကြိုးစားနေတဲ့အထဲမှာလေเนาะအဖွားတို့ကပါလာတာကိုအဖွားတို့ရင်ထဲမှာထိခိုက်ရပါတယ
်လွန်ခဲ့တဲ့68နှစ်ကဖြစ်တဲ့1948ခုဇူလိုင်လ19ရက်နေ့မနေ့10:38မိနစ်မှာယူနီဖောင်းဖွဲ့လက်နက်ကိုင်တစုကရန်ကုန်မြို့တဲရှိအထွေထွေအများကြီးမှာဗိုလ်ချုပ်အောင်ဆန်းနှင့်အတူမြမအာဇာနီတွေကိုလှုပ်ချံခဲ့တဲ့အကြောင်းသတင်းကြားရတော့လွန်စွာခြေကွဲဝင်းနေမိတဲ့အကြောင်းအခုအသက်80ကျော်ပြီဖြစ်တဲ့ဒေါခီမီကသူ့ခံစားချက်ကိုပြန်ပြောင်းပြောပြခဲ့တာဖြစ်ပါတယ်ဒေါခီမီကပဲဆက်ပြီးဗြိတိရှ်ကိုလိုနီလက်အောက်ကမြန်မာလွတ်လပ်ရေးကြိုးပမ်းမှုမှာတခင်မကြီးတွေပါဝင်ခဲ့တဲ့အခမ်းအနားကိုလေအခုလိုအမှတ်တရပြောကြားခဲ့ပါသေးတယ
်တခင်မကြီးတွေကတော့အားလုံးကဒီလွတ်လပ်ရေးအတွက်ရံပြီးကြိုးစားကြတာပဲလေနော်သူတို့အသက်တွေဘာတွေလဲမမှုတရားမှလည်းမကြောက်ဘူးဘာလို့မှမကြောက်ဖက်နဲ့သူတို့တခါလဲဒီလွတ်လပ်ရေးကြိုးပမ်းခဲ့ကြတာပဲနော်အဲ့ဒီအချိန်မှာလွတ်လပ်ရေးကြိုးပမ်းနေတဲ့အချိန်မှာကဖွဖွအဲ့ဒီမှာလူလားမြောက်လာတာအပေါ်မှာစစ်ဖြစ်တော့ဖွဖွအသက်ကဟိုတည်းလောက်ပဲရှိမယ်73နှစ်လောက်ပဲရှိမယ် 1941 မှာနော်စစ်ကြေညာတော့အဲ့ဒီစစ်ကြေညာပြီးမှဒါပေမဲ့ဒီတော့ဒီလွတ်လပ်ရေးကြိုးပမ်းနေတာကတော့စစ်မဖြစ်ခင်တည်းကကြိုးပမ်းကြတာပါပဲဒါဖွဖွအစာတွေရဲ့အတွေ့အကြုံနောက်ဖွဖွအဖေကလည်းငကနီတွေဖတ်တယ်နောက်တော့သူကတခင်ဒီလွတ်လပ်ရေးကြိုးပမ်းမှာဆိုလို့ရှိရင်ဖွဖွားတို့ဆိုလို့ရှိရင်တပိတ်မှောက်ရတဲ့အကြောင်းကိုအဲ့ဒီအချိန်တော့ဖွဖွား၃တန်း သပိတ်မှောက်ရတယ်စိတ်မပြေခင်ဖွားဖွားအမေကကြောင်းဆရာမကြောင်းမတက်ရဘူးကောနော်ဖွားဖွားတို့အဲ့လိုပဲသူတို့ပြောခဲ့တယ်နောက်တော့လွတ်လပ်ရေးကြိုးပမ်းတဲ့ဖော်ပြောပွဲတွေဆိုလို့ရှိရင်ကြီးမနိုင်မှနေတယ်ဆိုတော့တခါတည်းဖွားဖွားမေမေကိုရောဖွားဖွားရောခေါ်ပြီးတော့တခါတည်းဖွားဖွားဖေဖေကအဲ့ဒီအရာထဲမှာတရားပွဲတွေချတာကိုသွားပြီးတရားနားထောင်ရတယ်အာဇာနည်တော်များများတို့ဘသူတို့ပေါ့နော်
မြန်မာလွတ်လပ်ရေးကြိုးပမ်းတဲ့ကာလကိုမှီလိုက်တဲ့ဒေါက်ခင်မီကပြောသွားခဲ့တာဖြစ်ပါတယ်ဒေါက်ခင်မီနဲ့တူထိုးစင်ကာလကိုမှီလိုက်သူနောက်တူကတော့ဒေါက်ခင်ကြည်ကြည်ဖြစ်ပါတယ်ဒေါက်ခင်ကြည်ကြည်ကတော့ကွယ်လွန်သူစိုင်းဆရာကြီးဦးသိမ့်ဖေမင်းရဲ့ဇနီးလက်ဖြစ်လက်ရှိအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရတူဖြစ်တဲ့ဦးဟန်တမင်းရဲ့မိခင်လည်းဖြစ်ပါတယ်တက်90နီးနေပြီဖြစ်တဲ့ဒေါက်ခင်ကြည်ကြည်ဟာမြန်မာလွတ်လပ်ရေးကြိုးပမ်းမှုမှာပါဝင်ခဲ့သူတူဖြစ်ပါတယ်သူရဲ့ပြန်ပြောင်းပြောပြချက်ကတော့
နိုင်ငံရေးဆိုတော့မလောက်တာလည်းကြာပြီပေါ့နော်ရောက်တာကလည်းအဲ့ဒီတုန်းကဟိုဂျပန်ဒေါ်လာရေးပေါ့နော်ဆက်ရှိဒေါ်လာရေး movement ထဲမှာပါရင်းနဲ့အဲ့ဒီနိုင်ငံရေးတွေရောက်သွားတာပေါ့လေအမှန်ကတော့နိုင်ငံရေးရဲ့လို့တစ်စလုံးတစ်ခါမှလည်းမလုပ်ဘူးကြောင်းလုံးကလည်းဒီလိုပဲရှိမှလေနေခဲ့တာခိုင်းရေးပဲနေခဲ့တာဒါပေမဲ့ဂျပန်ခေတ်ရောက်တော့ဂျပန်ဟိုတော့သိပြီးတော့မုန်းတယ်ပေါ့နော်အဲ့တော့ဂျပန်ဒေါ်လာရေးအတွက်ဆိုပြီးတော့လာပြီးတော့ organize လုပ်ကြတဲ့အခါကျတော့organize လုပ်တာကအဲ့ဒီတော့ဖြာပုံမှာနေရပါတယ် 1944 ပေါ့နော်ဖြာပုံကအဲ့ဒီက60ဒေါ်လာရေး movement မှာအဲ့ဒီမှာဖြာပုံက organize လုပ်နေတဲ့လူတွေပေါ့လေအဲ့ဒီမှာပါသွားတာပဲအဲ့ဒီကနေပြီးတော့သူတို့ကိုယ်တိုင်ကလည်းပဲအဲ့ဒီအချိန်ကဗမာပြည် Communist Party ပေါ့ PCP ပေါ့နော် PCP Party ဝင်နေဆိုတဲ့ခါကျတော့အဲ့ဒီလိုပဲပါတီဝင်ဖြစ်သွားတာပေါ့တမီးရဲ့ဒါပါပဲဂျပန်ခေတ်တုန်းကတော့အဲ့ဒီ movement ထဲပဲပါပြီးတော့အဲ့ဒီကနေပြီးတော့ဖြစ်ပြီးတဲ့ခါကျတော့လေပါတီကမျော်ရောက်တယ်ဆိုတော့ဟိုတုန်းကတော့ရောက်ပါတီပေါ့ underground party ပေါ့နော်ပါတီဝင်နေဖြစ်နေပဲလှုပ်ရှားတာပေါ့လေဒါအဲ့ဒီလိုဖြစ်သွားတာပ
ါဒေါက်ခင်ကြီးကပဲဆက်ပြီးထိုးစင်းဗိုလ်ချုပ်တွေတကွအာဇာနည်ကြီးတွေသာလုံးချံမခံခဲ့ရရင်မြမနိုင်ငံရေးမြင့်ခွင်းဟာအခုလက်ရှိအခြေအနေနဲ့အများကြီးကွာခြားတာဖြစ်တယ်လို့ပြောခဲ့ပါတယ်
။ကောင်းတောင်ကြီးတွေပေါ့လေအထူးသဖြင့်ဘုချုပ်ပေါ့နော်။ဘုချုပ်သာသာစီစီအဲ့ဒီလိုဖြစ်သွားတဲ့အတွက်ဒီမှာဒုက္ခတွေရောက်နေတာဟာဘုချုပ်မရှိလို့ဖြစ်သွားတယ်လို့ပဲထင်တယ်။ဘုချုပ်ကရှိလို့ရှိရင်လောက်မဆိုးပဲနဲ့ပြည်တွင်းစစ်ကလည်းဒီလောက်လည်းကြာမယ်လည်းမဖြစ်ဘူး။ဘုချုပ်တို့ကြာဆုံးသွားတဲ့အတွက်ဆိုပြီးတော့လူတွေကဒုက္ခရောက်နေတာတွေကအဲ့ဒီမှာအများကြီးထိခိုက်တယ်လို့ထင်ပါတယ်နော်
။နိုင်ငံရေးလှုပ်ရှားမှုနဲ့လွတ်လပ်ရေးကြိုးပမ်းမှုမှာအမျိုးသမီးတွေပါဝင်တဲ့အခန့်ကဏ္ဍဟာဘယ်လောက်ရေးကြည့်ပါသလဲ။ဒေါက်ခင်ကြည်ကြီးကပဲဗိုလ်ချုပ်ကိုဥပမာပြုပြီးခုလိုပြောခဲ့ပါတယ်
။အမျိုးသမီးတွေကအပန်းကမမလူဦးရေရဲ့တဝက်ကျော်တယ်ဆိုတော့အားပြပြောအိမ်တော်မှာဆိုလို့ရှိရင်အိမ်တော်ဦးကြီးပဲနော်။အဲ့တော့တယောက်ပါတယ်ဆိုလို့ရှိရင်လုံချမ်းမှုတစ်ခုလောက်တော့မယ်ဆိုလို့ရှိရင်ဒီအိမ်မှာမိသားစုစုပါစေခြင်းလို့ရှိရင်ဒါအမေကိုစီးရုံးရမှာပေါ့အမေပါမှပဲဖြစ်မှာပဲလေအမေပါတာကဒါအကြီးကပဲလေနိုင်ငံရေးမှာအမျိုးသမီးတွေပါဖို့ဆိုတာအင်မတန်ကိုယ်အရေးကြီးပါတယ်နောက်တော့လွတ်လပ်ရေးတိုက်ပွဲဆိုတော့ကအဲ့ဒါဘူကျောင်းအောင်ချမ်းကလည်းအဲ့ဒါကိုသိပြီးတော့သူကသဘောပေါက်တယ်လေဒီလူလူလုံချမ်းမှုလောက်တော့မယ်ဆိုတော့လူလူရဲ့အင်အားစုတစ်ဝက်ဖြစ်တဲ့အမျိုးသမီးတွေပါလို့ဖြစ်ကိုဖြစ်ရမပါလို့မဖြစ်ဘူးပါမှဖြစ်မယ်ဆိုပြီးတော့သူကသဘောပေါက်တယ်ဆိုတော့သူကလည်းသဘောပေါက်တယ်သဘောပေါက်ပြီးတော့ညီတော်ရောက်ပြီးတော့ဟိုဒီပါနေစစ်တောင်းကမပြီးသေးပါဘူးစပြီးတော့တခါလေအမျိုးသမီးစီရင်ရေးအတွက်ဆိုတော့ဘုကျောက်ကကိုကစုံစောပြီးတော့သူကကိုယ်တိုင်ကိုအစည်းအဝေးခေါ်ပြီးတော့ကအဲ့ဒီလိုလုပ်ခဲ့တော့အဲ့တော့ကဘာလို့လဲပါသွားတယ်ဆိုတော့ဒါ
ခုပြုပြင်ပြောင်းလဲပေါ်ဆောင်နေတဲ့ခဏိမြန်မာနိုင်ငံမှာအမျိုးသမီးတွေနိုင်ငံရေးမှာပါဝင်လှုပ်ရှားမှုကဏ္ဍကဘယ်လိုရှိပါသလဲလွှတ်တော်မှာကြည့်မယ်ဆိုရင်အောက်လွှတ်တော်မှာအမတ်နေရာ440နဲ့အမျိုးသမီးလွှတ်တော်အမတ်က25ဦးထက်လွှတ်တော်မှာအမျိုးသမီးလွှတ်တော်အမတ်4ဦးပြည်နယ်နဲ့တိုင်းလွှတ်တော်တွေမှာအမျိုးသမီးလွှတ်တော်အမတ်25ဦးရှိတဲ့အတွက်အလုံးစုစုပေါင်းက54ဦးရှိပါတယ်ရနုံအပြင်ဆိုရင်တော့တရားမှာ 4.9 ရာခိုင်နှုန်းသာရှိတဲ့အတွက်ကြောင့်နေလို့နေလို့ဆိုရပါလိမ့်မယ်။အဲ့ဒီလွှတ်တော်အမတ်ပြည်တဲ့ဗိုလ်ချုပ်ရဲ့သမီးဖြစ်သူဒေါအောင်ဆန်းစုကြည်ကတော့2012ခုဧပြီလကြားဖြတ်ရွေးကောက်ပွဲမှာ ကွန်မှုမျိုးနယ်ကလွှတ်တော်မှဖြစ်ရွေးကောက်တမျောက်ချင်းခံရသလိုသူဥပါဝင်မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီမှာအမျိုးသမီးလွှတ်တော်အမဟာဆက်သုံးဦးရှိတာဖြစ်ပါတယ်လာရီပဲတခြားနိုင်ငံရေးပါတီတွေမှာလည်းအမျိုးသမီးလွှတ်တော်မှတချို့ရှိခဲ့ပါတယ် လူမှုဝန်ထမ်းကေဇေးနဲ့ပြည်နယ်ရာခြားထားရေးဝန်ကြီးဒေါက်တာဒေါမင်းမြအောင်ပညာရေးဝန်ကြီးဒေါက်တာဒေါကင်ဆိုင်ဖြစ်တဲ့ဝန်ကြီးနှစ်ဦးတို့ရှိပြီးအမျိုးသမီးဒုတိယဝန်ကြီးကတော့6ဦးရှိပါတယ်တစ်ဖက်မှာတော့အမျိုးသမီးအဖွဲ့အစည်းတွေနဲ့ NGO လုပ်ငန်းတွေမှာပါဝင်လှုပ်ရှားလုပ်ကိုင်နေကြတဲ့အစွမ်းထက်တဲ့အမျိုးသမီးတွေအများကြီးပေါ်ပေါက်လာတာကိုတွေ့ရတဲ့အပြင်ပြည်တွင်းသတင ချက်ကြောင့်အကျဉ်းချခဲ့ကြရပြီးလွတ်မြောက်လာကြတဲ့အမျိုးသမီးနိုင်ငံ၏အကျဉ်းသားအများအပြားဟာလည်းအခုဆိုနိုင်ငံ၏တာဝန်ကိုဆက်လက်ထမ်းဆောင်နေကြတာတွေ့ရပါတယ်။ဒါကြောင့်လည်းဒေါက်ကင်းချီနီနဲ့အားတင်ပြီးတဲ့အကြောင်းသူ့ရဲ့ပြောကြားခြင်းနဲ့အတူဒီသတင်းပတ်ရဲ့အမျိုးသမီးများခန္ဓာကိုနှီးကုန်းချုပ်အပ်ပါလိမ့်ရှင်
။ဖိတ်ပြီးတော့အင်္ဂလိပ်ကတော်ကြတာပဲလို့အောက်မိတယ်။ဖိတ်လည်းသတိရှိကြတာပဲ။တကားလည်းလောက်ကြတာပဲလေ။အကုန်လုံးပဲ။အချိန်လေးကဘယ်လိုဖြစ်နေဖြစ်နေတကားလည်းအကုန်လုံးကခက်ခဲမျိုးမျိုးကိုရင်ဆိုင်ပြီးတော့လုံနေကြတော့အားရပါတယ်တွေ့ရတာတော့လေ။ကိုကတော့မလုံနိုင်တော့ဘူးပေါ့ဘာမှတော့။ဒါမျိုးနဲ့သူတို့လုံနေတာကိုကြည့်ပြီးတော့သတိရှိလိုက်တာတော်လိုက်ကြတာလို့ဒီလိုပဲအောက်မိပါတယ်။တော်အောင်ကြံစုကြည့်ရစလို့ပေါ့လေ။
အစနေ့အတူစီစဉ်ဖြစ်ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လာလတန်ကတင်ဆက်သွားပြီးရဲ့နောက်ဒေါက်ခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုထုတ်လွှင့်မှာပါရှင
်။လူသားတွေနေစဉ်ကျင်းလဲနေတဲ့ဘဝထဲမှာသိပ္ပံဆိုင်ရာနားလည်မှုလွဲမှာပြီးအမှတ်မှားနိုင်တဲ့စကားလုံးတွေတဲကမာကယူရီလို့ခေါ်တဲ့ဗရားနဲ့ပတ်သက်ပြီးဒီတစ်ပတ်မှာပြောပြပေးမှာပါ။ဗရားကိုဓာတုသင်္ကေတနဲ့ Hg လို့ရေးပြီး Mercury လို့ခေါ်ပါတယ်။ Mercury ဟာ heavy metal တစ်မျိုးဖြစ်ပြီးသူ့ကြီးတက်တက်ဖြစ်စေ၊သူ့ပါတဲ့ drop bound တွေကလည်းတဆင့်ဖြစ်စေ၊လူရဲ့ကိုယ်ခန္ဓာထဲ Mercury ပမာဏများများရောက်သွားပြီးအဆိပ်သင့်မှုတွေကိုဖြစ်စေတာပါ။ဗရားကိုဓာတ်ရိုက်ထိတွေ့တာကြောင့်လည်းမဟုတ်ဘဲဆွန့်ပစ်ပစ္စည်းတွေထဲမှာပါဝင်နေတဲ့ဗရားတွေကလည်းတဆင့်နဲ့အဆိပ်သင့်မှုတွေတွေ့ရနိုင်တယ်လို့ဓာတုပညာရှင်ဒေါက်တာခင်မောင်ညိုကပြောပါတယ်။ပထမဆုံးဟင်းတာဗရားလို့ခေါ်တဲ့ mercury sulfide တွေရဲ့အန္တရာယ်ကိုကြည့်အောင်ပါ
ဒီဗရားအဆိပ်သင့်တယ်ဆိုတာတော်တော်လေးကြောက်ရတယ်အရင်တုန်းကပြင်သင့်မှာအုတ်ထုတ်တွေလုတ်တဲ့ခါမှာအုတ်ထုတ်တွေကအနီရောင်ဖြေးချေတာအဲ့တော့ကျတော့ mercury sulfide တွေဟင်းတာဗရားလို့ခေါ်တဲ့ကောင်းတယ်သူတို့သုံးတယ်လက်အိမ်မပါမနဲ့ကန်ရတော့သူတို့ကကြက်တောင်လေးတွေမှာအဲ့ဒီအနီရောင်တွေဆော့စိန်ပြီးတော့လည်းသုံးတယ်အဲ့တော့အုတ်ထုတ်လုတ်တဲ့လူတစုမှာတဖြည်းဖြည်းနဲ့ဉာဏ်ရည်တွေကျတော့ယူကြောင်ကြောင်နေဖြစ်သွားတယ် generation like ယူကြောင်ကြောင်ဖြစ်နေတော့ဒါကိုသူတို့အုတ်ထုတ်လုတ်တဲ့လူတွေရဲ့အယူလူမျိုးလို့သူတို့ထင်ခဲ့ကြတယ်နောက်ပိုင်းကျမှဒါမှ QR ကြောက်ပဲလို့သိရတယ
်ဒီ Mad Hatter syndrome လို့ခေါ်တဲ့ယောဂါဟာ Mercury အဆိပ်သင့်တာပါ heavy metal တွေအထူးသဖြင့်ဗရားနဲ့ထိတွေ့မှုများရင်နာကျင်ကြိုက်ခဲတဲ့ acrodynia ယောဂါရစေပါတယ်သူကိုခြေရည်လက်တွေမှာပန်းရည်ရောင်တွေ့ရလို့ pink disease လို့လဲလူသိများပါတယ်။နောက်ယောဂတစ်မျိုးကတော့မိနာမာတာယောဂလို့ခေါ်ပါတယ
်။ဒီတရားကတော်တော်အဆိပ်ပြင်းတယ်။ဂျပန်ပြည်မှာမိနာမာတာ disease ဆိုတော့ဖြစ်တယ်။အဲ့ဒါလည်းတရားကိုပင်လယ်ရေကိုထည့်ပြီးတော့အဲ့ဒီကနေပြီးတော့ငါးတွေစားသုံးပြီးတော့ငါးတွေကတစ်ဆင့်လူတွေပြန်ပြီးတော့စားသုံးရင်းနဲ့အဲ့ဒီအရက်ကတန်ဃာတဲ့မျိုးရိုးတွေအကုန်လုံးကယူကြောင်ကြောင်တွေဖြစ်သွားတယ်။အဲ့ဒီတန်ဃာတဲ့တွေရဲ့သားသမီးတွေအမျိုးသမီးတွေအတူတူဖြစ်ပေါ့သူကယောက်ျားမင်းရရှာဘူး။ဘာကြောင့်လဲဆိုရင်အယူမျိုးဆိုတော့ဘယ်သူမှအဲ့ဒီအရက်ကလူကိုမယူကြဘူး။နောက်ဆုံးကြမှာစုံစမ်းကြည့်မှာ plastic ဆက်ရုံက mercury တွေတုံချတယ်။ mercury တွေကပင်လယ်အောက်ရောက်သွားတယ်။အဲ့ဒီပင်လယ်အောက်မှာဒီ anaerobic bacteria တွေကစားပြီးတော့အပင်တွေကနေစုပ်ယူလို့ရတယ်။မိသားစု mercury တွေဖြစ်သွားတယ်။အပင်တွေကိုတခါငားတွေစားတယ်။ငားတွေကိုလူတွေကစားတော့ပထမဆုံးကကြောင်တွေမှာတွေ့ရတော့ဗောလေ။ကြောင်ကအဲ့ဒါလေးစားပြီးတော့ရေကိုအမလန်ကြောက်တဲ့ကြောင်တွေခခုံကပြောရေတဲ့ခုံခုံချကြောင်ကအဲ့လိုမျိုးဖြစ်သွားတယ်အဲ့တော့ get dancing disease ဆိုတော့ခေါ်ကြတယ် သူထောင်းဝေါများစွာလဲဒီလိုပဲသူကြောင်ကြောင်နဲ့ခြေမတန်လက်မတန်မျက်လုံးဆွေရဲနော်အုံနောက်မပြည့်တဲ့ပုံစံမျိုးတွေဖြစ်သွားတယ်အဲ့ဒါမှကျူရီရဲ့အဆိုးကျိုးတွေပေါ့မကျူရီအမှန်တန်ကြောက်တယ်ကျွန်တော်တို့မြစ်တင်မှာလဲအခုရွှေကျင်တဲ့ဟာမှာမကျူရီမတုံးကိုဖြည်းဖြည်းဖြည်းနဲ့ပြောင်းလဲလုပ်နေကြတာရှိတယ
်ဗရားစိတ်တင်တာကြောက်ရှာကောင်းနေဆိုတာသိလာကြတာမို့ဗရားဆိုရင်တကယ်တရိထားလာကြတာပါဒီခါမှာဗရားတုတ်ထားတယ်ဆိုရင်မှန်တွေအထူးသဖြင့်ဓာတ်ဘူးတွေနဲ့ပတ်သက်ပြီးအမှတ်မှားလာကြပါတယ်
။အဲ့ဒီမာကျူရီကိုအမှတ်မှားတာကျွန်တော်တို့အိမ်မှာမှန်နေကြည့်ရင်အဲ့ဒီမှန်တွေကိုဗရားတုတ်တယ်ပဲပြောတယ်။တကယ်တကယ်မှန်တွေကိုတုတ်တာဗရားမဟုတ်ဘူး။သင်္သာဗရားလည်းမဟုတ်ဘူး။တကယ်တကယ်တော့ favor mirroring လုပ်တာ။ဝေမှန်တုတ်တာ။ဝေမှန်တော့ကြည့်မှန်နေတာကိစ္စမရှိဘူး။ဘယ်မှာတွေ့ရလဲဆိုရင်ကျွန်တော်တို့ကအဲ့ဒီဓာတ်ဘူးတွေမှာဓာတ်ဘူးတွေကအတွင်းမှာဖံမှုတစ်ခုရှိတယ်အဲဖံမှုကနှစ်ထပ်ဖံမှုတွေဖြစ်တယ်အဲနှစ်ထပ်ဖံမှုကအထက်ဟာကဗဒားတုတ်ထားတယ်လို့ပြောတယ်ဒါပေမဲ့အတွင်းမှာတုတ်ထားတာပါတုတ်ထားတယ်လဲဗဒားမဟုတ်ဘူးသူကဗဒားလို့ထင်တယ်ဆေးဘာမီရာရင်းလုပ်ပြီးတော့ငွေမှန်ပေါ့လေငွေမှန်လုပ်ထားပြီးတော့မှအဲ့ဒီနေရာကိုလေဆုပ်ဆက်နဲ့ဆုပ်လိုက်ပြီးတော့ vacuum လုပ်ထားတယ်အဲ့ဒီမှာဆေးဘာမီရာရင်းလုပ်ထားတဲ့အတွက်အပူကဟိုဘက်ဒီဘက်ပြန်နေရင်အကျားကြီးဒီကာမော့စ်ဖလတ်ကအပူကိုထိန်းနိုင်နိုင်တယ်အေးဆိုတော့အေးထိန်းနိုင်နိုင်ပေါ့ဗျာတెంပရေချာမပြောင်းအောင်လုပ်နိုင်တယ်အဲ့ကာမော့စ်ဖလတ်ကအင်္ဂလန်ကအရင်ကဝင်တယ်နောက်ပိုင်းကျဂျပန်ကဝင်တယ်နောက်တော့ကျွန်တော်တို့ဗမာပြည်ကလည်းထုတ်အုပ်တစိမ့်လားမသိပါဘူးလုတ်ပါတယ်တပတုံမှာကနေထုတ်တယ်ဖလတ်စီရှိတယ်အဲ့နောက်ပိုင်းမှာကျတော့ကျွန်တော်တို့အမေရိကန်ပိတ်ဆို့မှုတွေဘာညာဥရောပပိတ်ဆို့မှုတွေနဲ့ပစ္စည်းတွေမဝင်တော့မဝင်တော့အဲ့ကအတိုင်းပါလေဈေးပေါ်တဲ့တရုတ်ကဝင်တယ်တစ်ဖက်ကထိုင်းနိုင်ငံဝင်တယ်ဒါပေမဲ့နောက်ပိုင်း quality တိတ်မကောင်းတော့တစ်ခါကြတော့အဲ့ဒီ silver mirroring ကွာထွက်တယ်ပဲ့ထွက်တဲ့ဟာတွေဖလိုက်ဖလိုက်ချလိုက်နေရှိတယ်အဲ့တော့ဘုန်းကြီးကြောင်းကဘုန်းကြီးတွေအန်လျာရှိနေတယ်ကလေးအန်လျာရှိနေတယ်ဆိုတော့လူတွေကစိတ်ကြောက်လာကြတော့အဲ့မှာသတင်းစာတွေပါမှာရေးတယ
်ဗရားတုတ်တယ်လို့ပြောကြတယ်မှန်တယ်မှာတကယ်ဗရားမပါတာကိုပညာရှင်တွေပါတိတ်ပန်ဆိုင်ရာအမှတ်မှားတာမျိုးတွေဖြစ်လာတဲ့အထိတွေ့ရတာမို့တတိထားကြဖို့လဲတိုက်တွန်းလိုက်ပါတယ်
။သတင်းစာထဲမှာရေးတော့ကိုယ်ကလည်းဒီတိုင်းလက်လွတ်စွဲတော့မရေးပါဘူး။ပေါပေါခရေးလိုက်မိတယ်။တာဝန်ရှိတဲ့ကျမ်းမကြီးဌာနကလူတွေမိတယ်။ကိုယ်ကလည်းကြားဘူးကကြားသွားတော့လဲအမှန်ထင်သွားဆိုရင်ကြောင်သွားတယ်။အားလည်းအထက်မှာတုတ်ထားတာပဲတိတ်အန်လျာမရှိပါဘူး။ 1.5 ppb ထက်မများရင်အန်လျာမရှိပါဘူးဆိုတော့အဲ့ဒီပညာရှင်တွေကိုယ်တိုင်ကကိုပြောတော့ကျွန်တော်လည်းတော်တော်အော်ရတယ်။တကယ်လေတော့တရားမပါပါဘူး။တဘူးဆိုရဟာမှာကျွန်တော်တို့ဒီ thermos flux ပေါ့လေအဲ့ထဲမှာတုံးတဲ့ဟာဒီစကားလုံးဝမပါတဲ့ silver mirroring ပဲဖြစ်တယ်အမှန်တန်လို့ရလွယ်ပါတယ်ကျွန်တော်တို့ပထမနှစ်ကျောင်းသားဒါမှမဟုတ်တတိယနှစ်ကျောင်းသားလောက်ထိကျွန်တော်တို့စမ်းသပ်ချက်တွေလုပ်တဲ့ထဲမှာပါပါတယ်ဓာတုဝေဒကျောင်းသားတွေဆိုအငဲလို့ရပါတယ်လူတွေကလည်းဒီခေတ်မှာတော့ကြောက်နေကြတာမှန်ပဲရှိသမျှ chemical စီကိုကျွန်တော်တို့ကစားနေရလို့ထင်တာဟုတ်အဲ့တော့မထင်မှဘနဲ့အာကျွန်တော်တို့ပုံမှာဒီကလည်းကင်ဆာရောဂါတော်တော်များတဲ့နိုင်ငံဖြစ်တော့ဘာပြောပြောအားလုံးကကင်ဆာဖြစ်မလားဖြစ်လားဆိုတော့ကြောက်နေကြတဲ့ဖြစ်ဖြစ်တယ်။အော်ကျွန်တော်ဆေးရုံလည်းကြောက်တယ်၊ဆရာဝန်လည်းကြောက်တယ်။အဲ့တော့ဒါလေးတွေကိုကြောက်ကြလားတကယ်တော့မဆန့်ပါဘူး။တကယ်တော့တရားမပါပါဘူး။ဒါကြောင့်ဒါကိုဟောလူတွေကြောက်ကြတယ်ဆိုတာအသိမကောင်းဘော။အော်အမှန်ကိုသိဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်။
ဓာတုပညာရှင်ဒေါက်တာခင်မောင်ညိုရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲပြန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော
်။သိပ္ပံနဲ့ဤပညာကဏ္ဍကိုဒေါက်ခင်မျိုးသက်ကတင်ပြသွားတာပါရှင်။တောက်ကြနေညတိုင်းမှာလည်းဒီစီစဉ်ကိုထုတ်လွှင့်နေပါရယ်။အခုတော့စနေနေ့နဲ့ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေဆက်လက်ထုတ်လွှင့်နေပါရယ်ရှင်။
American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုရဟာကုလသမဂ္ဂရဲ့လူ့အခွင့်အရေးကြီးညာစာတမ်းကြီးအပါအဝင်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်းတွေနဲ့နိုင်ငံတကာနိုင်ငံသားအခွင့်အရေးနဲ့နိုင်ငံရေးအခွင့်အရေးပြည်ညင်စာချုပ်တွေကအတိအမှတ်ပြုထားတဲ့အခြေခံလူ့အခွင့်အရေးတစ်ခုဖြစ်ပါတယ်ဒီအခွင့်အရေးကိုကြားကန်ဆက်သွယ်ရေးဤအမျိုးမျိုးကတစ်ဆင့်အသုံးချလို့ရနိုင်ပါတယ်ဒါကြောင့်လွတ်လပ်စွာပြောဆိုခွင့်ရှိသလိုအဲ့ဒီအခွင့်အရေးကိုအွန်လိုင်းပေါ်မှာရောပုံနှိပ်ထုတ်ဝေတဲ့နေရာမှာပါအသုံးချခွင့်ရှိအောင်အစိုးရအနေနဲ့စောင့်ကြည့်လှုပ်ဆောင်ပေးသွားရမှာဖြစ်တယ်လို့မကြခင်ကကျင်းပခဲ့တဲ့ဥရောပတိုက်လုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့စည်းဝေးပွဲမှာ နိုင်ငံရေးဌာနလူ့အခွင့်အရေးနဲ့ဒုက္ခသည်များဆိုင်ရာဥပဒေရေးရာအကြံပေးဆာဘီနာရာချ်ပါကပြောပါတယ်လူ့အခွင့်အရေးလိုပဲလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဟာလူသားတဦးချင်းစီရဲ့မွေးရာပါအခွင့်အရေးဖြစ်တဲ့အတွက်ပြောင်းလဲလာနေတဲ့ဤပညာနဲ့အတူအစိုးရရဲ့အနေနဲ့လိုအပ်ရင်လိုအပ်သလိုအဲ့ဒီအခွင့်အရေးကိုညှင်းပယ်ပြစ်လို့မရနိုင်ဘူးလို့ဆိုပါတယ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့တခြားအခြေခံအခွင့်အရေးတွေကိုနိုင်ငံသားတိုင်းကလွတ်လပ်စွာအသုံးချခွင့်ရှိအောင်အသုံးချခွင့်ရှိတဲ့အခြေအနေတွေဖြစ်ပေါ်လာအောင်အစိုးရတွေကလှုံ့ဆော်ပေးဖို့တာဝန်ရှိပါတယ်။စင်စာဖြတ်တောက်ခြင်းမရှိတဲ့အတားအဆီးမရှိတဲ့ပုံနှိပ်ထုတ်ဝေမှုနဲ့တခြားမီဒီယာအသီးသီးဟာဒီမိုကရက်တစ်လူ့ဘောင်အဖွဲ့အစည်းရဲ့အခြေခံအုတ်မြစ်ဖြစ်တယ်လို့ကုလသမဂ္ဂလူ့အခွင့်အရေးကော်မတီကပြောပါတယ်။နိုင်ငံသားအချင်းချင်းကြားရွက်ောက်ပေါ်ဝင်မဲ့ကိုယ်စားလှယ်လောင်းနေတဲ့ရွက်ောက်ခံကိုယ်စားလှယ်လောင်းနေအကြားပြည်သူလူထုနဲ့နိုင်ငံရေးဆိုင်ရာကိစ္စရပ်တွေသတင်းအချက်အလက်တွေနဲ့တခြားအကြံဉာဏ်တွေလွတ်လပ်စွာပြောဆိုဆွေးနွေးခွင့်ရှိရေးဟာမရှိမဖြစ်လိုအပ်တဲ့အချက်ဖြစ်ပါတယ်။တခါတရံမှာအစိုးရကထုတ်ပြန်လိုက်တဲ့ဥပဒေတွေဟာတည်တည်ကြွကြွမရှိဘဲကျေပြန့်လွန်းနေတာကြောင့်နိုင်ငံရေးအရာအမြထုတ်တာအဲ့ဒီဥပဒေကိုလိုက်နာဆောင်ရွက်ခြင်းရှိမရှိတည်ကြားလွတ်လပ်တဲ့အဖွဲ့အစည်းတွေနဲ့ဗမ်းလိုက်တဲ့တရားခုံရုံးတွေရဲ့စောင့်ကြည့်ခွင့်မရှိတာတွေဖြစ်လာစေနိုင်ပါတယ်။အဲ့ဒီလိုဖြစ်သွားစေတဲ့ဥပမာတွေကိုပြရမယ်ဆိုရင် OSCE လို့ခေါ်တဲ့ဥရောပတိုက်လုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့အတွင်းမှာတင်ခါဇက်စတန်နိုင်ငံမှာရာဇဝတ်မှုဆိုင်ရာပုံမှန်တွေမကြသေးခင်ကထုတ်ပြန်လိုက်တာရုရှားနိုင်ငံကအင်တာနက်နဲ့ဘလော့ဆိုင်ရာကန့်သတ်မှုတွေထုတ်ပြန်လိုက်တာတူရကီအစိုးရကလူမှုကွန်ရက်ဝက်ဘ်ဆိုက်တွေကိုတက်ကြည့်ခွင့်ကန့်သတ်လိုက်တာတွေပါဝင်ပါတယ်တူရကီနိုင်ငံကအဲ့ဒီကန့်သတ်ချက်တွေကိုနောက်ပိုင်းမှာပြန်လည်ရုပ်သိမ်းပေးလိုက်ပေမဲ့အင်တာနက်ဆိုင်ရာဥပဒေသေးအရာအင်တာနက်ပေါ်မှာရေးသားတဲ့အစိုးရကမလိုလားတဲ့အချက်အလက်တွေကိုဖေရှားပြစ်တဲ့အပြင်အနိကစောင့်ကြည့်မှုတွေလှုပ်ဆောင်နေတဲ့အပေါ်အမေရိကန်ပြည်ထောင်စုအနေနဲ့စိုးရိမ်ပူပန်မိပါတယ်။အများစုနဲ့ဆိုင်တဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုထိခိုက်စေမဲ့အစိုးရတွေရဲ့လှုပ်ဆောင်မှုဥပဒေပြဋ္ဌာန်းကန့်သတ်မှုတွေအပေါ်အမေရိကန်ပြည်ထောင်စုအနေနဲ့စိုးရိမ်ကြောင်းအမြဲတမ်းစောင့်ကြည့်ပြောဆိုသွားမယ်လို့ Miss Raj Bar ကပြောကြားသွားပါတယ်ခင်ဗျာ
။ American စိုးရရဲ့သဘောထားမြင်အားကိုတင်ပြလို့ပြပါပြီ။
ထုတ်လွှင့်ချက်ဟာအမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အာဘုံမဟုတ်ကြောင်းပြောကြားလိုပါတယ်ရှင်အခုတော့သတင်းချင်းချုပ်ကိုကိုရန်နိုင်ကပြောပြမှာပါရှင
်ယူကရိန်းနိုင်ငံရှေ့ပိုင်းမှာပြတ်ကျသွားတဲ့မလေးရှားခီးတဲ့တင်လေးဟာမြေပြင်ကနေဝေဟင်ကိုပစ်လိုက်တဲ့ဒုံးကျည်ထိမှန်ပြီးပြတ်ကျသွားတာဖြစ်ပြီးတော့အဲ့ဒီဒုံးကျည်ကိုရုရှားလူလာတဲ့ခွတ်ထွက်ရေးသမားတွေထိမ့်ချုပ်ထားတဲ့နေရာကပြစ်လိုက်တာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကယုံကြည်ကြောင်းသမ္မတဥပမာကပြောလိုက်ပါတယ်ခီးတဲ့နဲ့လျင်မူတဲ့နေရာ68ယောက်တည်ဆုံးသွားရတာဟာအတိုင်းမသိဖြစ်စေတဲ့ဒေါသထွက်စရာကောင်းတဲ့လို့ရဖြစ်တယ်လို့သမ္မတဥပမာကအင်ဗီရိုမှာတောက်ကြနေကပြောလိုက်ပါတယ်တစ်ဆက်တည်းမှာပဲမလေးရှားလျင်ပြတ်ကျသွားတဲ့ကိစ္စကိုယုံကြည်လက်ခံနိုင်လောက်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးမှုတွေခွင့်ပြုနိုင်ဖို့အတွက်ယူကရိန်းနိုင်ငံအရှေ့ပိုင်းမှာအပြစ်ခတ်ရဆဲရည်တွေချက်ချင်းလှုပ်ဆောင်သွားဖို့လိုအပ်တယ်လို့သမ္မတဥပမာကပြောလိုက်ပါတယ်ယူကရိန်းဆိုရနဲ့ခွဲထွက်ရေးသဘုံဖွဲ့ရကြအပြစ်ခတ်ချက်ချင်းရဆဲကြဖို့ကိုလည်းရုရှားသမ္မတဗလာဒီမီယာပူတင်ကတောင်းဆိုလိုက်ပါတယ်ခင်ဗျာအစ္စရေးဘက်ကဂါဇာကမ်းမြောင်ဒေသကိုဒုတိယမြောင်းနေ့အဖြစ်နဲ့ဆက်လက်ထိုးစစ်ဆင်နေပြီးဟမတ်စ်ရဲ့အုံပြုနေတဲ့လိုင်ကောင်းနေရာတွေအပါအဝင်နေရာအတော်များများကိုပိတ်မှတ်ထားပြီးတော့တန်ကားတွေတိုက်လေယာဉ်တွေစစ်သင်္ဘောတွေနဲ့ပိတ်ခတ်တိုက်ခိုက်ခဲ့ပါတယ်တောင်အာဖရိကနိုင်ငံမှာတရားခွဲခြားမှုတိုက်ဖျက်ရေးခေါင်းဆောင်ကြီးနယ်ဆင်မန်ဒဲလာကိုဂုဏ်ပြုတဲ့အနေနဲ့နယ်ဆင်မန်ဒဲလာနဲ့အထိမ်းအမှတ်အခမ်းအနားကိုတောင်အာဖရိကနိုင်ငံသားတွေတောက်ကြနေကဆင်နွှဲခဲ့ကြပါတယ်မြန်မာအနာပိုင်တွေက Unity ဂျာနယ်သတင်းတောင်၅ခုကိုအလုတ်ကျန်းတဲ့ထောင်နဲ့ဆယ်နှစ်ပြည့်နှံချမှတ်လိုက်တဲ့အပေါ်မှာအမေရိကန်ပြည်ထောင်စုကစိုးရိမ်ပူပန်မိတဲ့အကြောင်းပြောကြားလိုက်ပါတယ်ခင်ဗျာ
ဒါကတော့ဒီကနေ့မနေ့အစီအစဉ်အတွက်သတင်းချင်းချုပ်ကိုကိုရရန်နိုင်ကပြောပြသွားတာပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လို့ရေးမှုကတော့မန်နန္ဒာချမ်းပါအင်ဂျင်နီယာကတော့ဂျီမီကုတ်ဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းတူမီတာ16 19နဲ့25တို့ကနေထုတ်လွှင့်မှာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.